အမေရိကန်ပြည်ထောင်စုအိုဟိုင်းိုးပြည်နယ်သား right နီကိုနှစ်ယောက်ဟာ12စက္ကန့်နဲ့ကဘာဖို့အပြောင်းလဲဖြစ်စေတဲ့ပထမဆုံးလေယာဉ်ကို1903ခုနှစ်ဒီဇင်ဘာလ19ရက်နေ့မှာစတင်စမ်းသပ်တီထွင်ပြန်တန်းနိုင်ခဲ့ပါတယ်။နီကိုနှစ်ယောက်ဟာဆဗင်းကုမ္ပဏီထူထောင်ထားတဲ့အင်ဂျင်နီယာတွေဖြစ်ကြပြီးလေတကုန်တွေဆက်မဲ့လေယာဉ်တွေနဲ့လေမှာပြောင်းဝေးတဲ့တခြားဆက်တွေကိုအမျိုးမျိုးအပုံပုံစမ်းသပ်ရုံမကလူပါလိုက်ပါစီးနှင်းနိုင်တဲ့7မျိုးတီထွင်မှုအမြဲစိတ်ကူးသူတွေဖြစ်ပါတယ်။စိတ်ကူးထားတဲ့တိုင်းလဲမြောက်ကယ်ရိုလိုင်းနိုပြည်နယ်ကီတီဟော့မြို့မှာလေယာဉ်တစ်စင်းကိုတူတောင်းလာတဲ့12စက္ကန့်အတွင်းလေးမှာပေ120ပြန်တန်းသွားနိုင်လိုက်တာနဲ့ညီနောင်တို့အမိုင်းတွင်သွားပါတယ်။လေပြန်ပထမဆုံးတီထွင်တဲ့ Oval နဲ့ Weibo ညီနောင်တို့စိတ်ကူးဟာလေယာဉ်မှာလူလိုက်ပါမောင်းနှင်မှုဖြစ်ပြီးဒီနေ့မှာတော့အဲ့ဒါနဲ့ပြောင်းပြန်လူမပါတဲ့မောင်းသူမဲ့ drone လေယာဉ်တွေတွင်ကျဲတဲ့ခစ်ဖြစ်လို့နေပါပြီ drone ခစ်ကို2000ခုနှစ်မှာအမေရိကန်စစ်တပ်ကအစပြုလိုက်ပါတယ်အဖဂန်မှာရှိတဲ့တာလီဘန်တွေကိုပြစ်မှတ်ထားတဲ့လူမပါပဲနီးပညာနဲ့အဝေးကထိန်းတဲ့မောင်းသူမဲ့လေယာဉ်300ကစလို့စီးရီးမှာ drone တွေကအခရာကျလာပါတယ်ဒါပေမဲ့တစားစားနဲ့အရသားတွေပါ drone 3လာလိုက်တာ2019မှာတစ်ကမ္ဘာလုံး drone စင်းရီ3သန်းလောက်ရောင်းချရပြီးအမေရိကန်ပြည်ထောင်စုမှာ drone တန်းတန်းကျော်မှတ်ပုံတင်ထားပါတယ်။ခုဆို drone တွေနေရာတကာမှာရှိနေပြီးရိုးတာလို့တောင်နေပြီးဆိုပေမဲ့မြန်မာနိုင်ငံမှာနေပြီးတော့လွတ်တော်ဆောင်ဝန်ကို drone နဲ့ရိုက်ကူးဖို့ကြိုးစားမှုနဲ့အဖမ်းဆီးခံရတဲ့အမှုရှိခဲ့ပူပါတယ်။ဒါတိမကရှေတကုံဖျားရင်းမြေမှာပြောင်းဝဲတဲ့ drone တွေကိုသိမ်းမိတဲ့အကြောင်းဂော့ပကအဖွဲ့ရုံးဖွဲ့မှုပြောကြားတာကို70 TV မှာမနစ်က February လကထုတ်လွှင့်သွားတာလည်းရှိပါတယ
်။နှစ်စီးရရှိပါတယ်။ဒီစနားဂါဒန်ဟိုတယ်ကနေလွတ်တာရှိတယ်။တေကုဒရာဥယျာဉ်တွေကရေကန်းတွေလွတ်တယ်။တရုတ်လူမျိုးတွေကြော်လာရင်းနဲ့အဘုံရိုက်ဖို့ပါညာမတိလို့လွတ်တယ်။သူတို့ကဂိုက်လည်းမပါဘူး။ကြိုးပင်လူလည်းမပါဘူး။မပါတဲ့ခါကျတော့လွတ်လို့ရမယ်ထင်ပြီးတော့လွတ်တဲ့လူပဲများပါတယ
်။အဲ့ဒီအပျော်ရမ်းသမားတွေလို drone သုံးဖို့အမေရိကန်မှာဝါသနာရှင်9,000ကျော်စပွားလုံငန်းအတွက်တသိန်းကျော်အမှတ်ပုံတင်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာတောင်တက်သမားတစုပျောက်ဆုံးတုန်းကဆို drone ဝါသနာရှင်တွေပါပူးပေါင်းရှာဖွေပေးခဲ့တဲ့ဖြစ်ရရှိပါတယ်။ဘယ်ရမဆိုကောင်းတဲ့အဆိုဒွန်းတွင်းနေတဲ့အတိုင်း drone တွေနဲ့အကျဉ်းအောင်နဲ့မွေးရဆေးဝါးခိုးသွင်းတာမျိုးအကြပ်ဖက်သမားတွေ drone အသုံးပြုတာမျိုးတွေကလည်းစိုးရင်စရာဖြစ်ရပါတယ်။ကမ္ဘာတစ်ဝှမ်းကစစ်တပ်တွေက drone တွေဖြန့်ချထားပြီးဂါဇာကမ်းမြောင်ဒေသဆန္ဒပြပွဲမှာအစ္စရေးကမျက်ရည်ယူပုံးနေပစ်ချဖို့ drone ငွေစားတွေသုံးပါတယ်။ဒါတွေဟာစီးရီးအတွက်ဖြစ်ပြီးစိုက်ပျိုးရေးအတွက်ရည်ရွယ်သုံးတဲ့ drone တွေလည်းရှိပါတယ်။လုံခြုံရေးအကြောင်းပြချက်နဲ့ drone တွေကိုစိုးရင်ပေမဲ့ပြုံးသွားတဲ့မြမဒီရောတွေပြန်စိုက်ပျိုးရေးအတွက် drone ကနေမျိုးစီတွေချပေးမဲ့အစီအစဉ်ရှိပါတယ်။ပြောရမယ်ဆိုရင်ဒီရောတွေပြန်ပျိုးထောင်ဖို့ drone ကိုပုံစံ2မျိုးနဲ့သုံးဖို့ဖြစ်ပါတယ်။ဒါပေမဲ့လုံးလုံးစင်မှာတော့စမ်းသပ်တဲ့အဆင်မရှိသေးတယ်လို့ Worldview International Foundation ကဒီရောစီမံချက် Manager လည်းဖြစ်အမှုဆောင်အရာရှိချုပ်တူလည်းဖြစ်တဲ့ဦးဝင်းမောင်ကရှင်းပြပါတယ
်ကျွန်တော်တို့အဖွဲ့ CRD Worldview International Foundation ပါ INGO အဖွဲ့ပါကျွန်တော်တို့အဖွဲ့နဲ့ Drone နည်းပညာနဲ့ကျွန်တော်တို့အဖွဲ့ကိုလည်းကူညီရင်းနဲ့ဆွဲတာစပြီးတော့ဒီရောတွေကိုစိုက်တဲ့အခါမှာ drone နဲ့စိုက်လို့ရှိရင်ဘလို့အခြေအနေရှိမလဲဆိုတာကိုတို့လာပြီးတော့စပြီးတော့စမ်းသပ်ကြည့်တာပါ bio carbon engineering အဖွဲ့နဲ့ကျွန်တော်တို့လုပ်တာပါစိုက်ခင်းတစ်ခုစိုက်တဲ့အချိန်အထိ implementation အချိန်အထိကျွန်တော်တို့မရောက်သေးပါဘူးအရှိအခြေအနေကတော့အောင်မြင်ပြီလို့ကိုပြောလို့မရသေးဘူးအပင်တွေပြန်ပြီးတော့ပေါက်လာတာမတွေ့သေးဘူ
း British နိုင်ငံခြေစိုက် bio carbon engineering ဟာကရစနစ်ပြန်ပြိုးထောင်ရေးစီမံချက်တွေမှာအချက်လက်ရှာဖွေစိုက်ပျိုးတဲ့အဖွဲ့ဖြစ်ပါတယ်။ drone နဲ့ဒီရောပြိုးထောင်မဲ့စီမံကိန်းကိုမြန်မာနိုင်ငံမှာစတင်စမ်းသပ်ချိန်နှုန်းကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Ocean Recovery Alliance ဆိုတဲ့သမုဒ္ဒရာနလန်ထူရေးမဟာမိတ်အဖွဲ့ထူထောင်သူနဲ့ဦးဆောင်ညွှန်ကြားရေးမှူး Douglas Woodring ပြောသွားတာကို MITV မြန်မာ International Television မြန်မာနိုင်ငံတကာရုပ်မြင်သံကြားက2018 February လတုန်းကထုတ်လွှင့်သွားတာကတော့
This is the pilot project in Myanmar to showcase how it can work, how it can scale, and then we want to
da die ro re pe pong pe ni pyo taw nai ma le so pi myama nai ngan twet she pye si man che phit par de di naw di tai me myama nai ngan nga tacha de ta re ne ti ri linga bangladesh a pa win bangla pin le yo de ta re ma di lo be lo pa me naw thai nai ngan ne tacha nai ngan dwe ma ba lo ma ba တကယ်တော့မြန်မာနိုင်ငံဟာ drone နဲ့ဒီရောစိုက်ပျိုးဖို့နဲ့ရှင်းနေပြီးသားဒီရောတွေထိမ့်သိမ့်ဖို့ရှစ်ဆောင်လမ်းပြတဲ့ပထမဆုံးစမ်းသပ်တဲ့နိုင်ငံပါလို့ပြောသွားတာပါ။ရန်ကုန်တိုင်းလက်ခုပ်ကုန်းမြို့နယ်မှာ drone နဲ့ဒီရောစိုက်ပျိုးစမ်းသပ်ဖို့ရထားပြီးနီးနှမျိုးရှိတယ်လို့ Worldview International Foundation ကဥပမာကရှင်းပြပါတယ်
။ drone နဲ့လုပ်တဲ့အခါမှာနီးလန်းတစ်ခုလုပ်ပါတယ်ဒီရကျနှစ်ခုပြောသွားပါလေပထမတစ်ခုကတော့ဒီ drone နဲ့ mangrove ဒီရောတင်မျိုးတွေကိုစိုက်တာပေါ့ဗျာနည်းပညာအကူအညီနဲ့ကြေကြေပြန့်ပြန့်စိုက်မယ်ဆိုရင်ပို့ပြီးတော့မှကုန်ကျစရိတ်သက်တာမယ်ကြေကြေပြန့်ပြန့်အချိန်တိုအတွင်းမှစိုက်နေစတဲ့တို့ဒါတွေနဲ့မျောမှန်းပြီးတော့မှတို့ဒါစမ်းကြည့်တာပေါ့နောက်တစ်ခုကတော့ drone ကိုအသုံးပြုပြီးတော့မှကျွန်တော်တို့ကဒီ mapping ထုတ်တာပေါ့မြေပုံထုတ်တာပေါ့
ဒီရောဆိုတာကြံတဲ့မြေပြင်တော့တောင်ပေါ်တော်တွေနဲ့ဆိုင်ရင်အကန့်အသတ်တွေရှိတဲ့အကြောင်းဒရုန်းနဲ့ဒီရောပြိုးထောင်ကြီးမှာမြေပုံဆွဲတာဟာမြန်မာနိုင်ငံအတွက်ပိုထိရောက်တဲ့အကြောင်းစကားတွေကိုဆက်လက်တင်ပြပါမယ်ရှင်